ပကြံကလာမန္တလေးတိုင်းအတွင်းကစီးပွားရေးလုပ်ငန်းတွေနဲ့အသွားအလာတွေကိုကန့်သတ်တားမြစ်ချက်တွေစနေနေ့ကထုတ်ပြန်ပါတယ်ဒီရဲ့အကျိုးဆက်ဖြစ်တဲ့စီးပွားရေးထိကလာမယ့်ကိစ္စကိုဘယ်လိုဖြေရှင်းဖို့စီစဉ်ထားသလဲဆိုတာကိုတင်ပြပေးချင်ပါတယ
်ပကြံကလာတွင် COVID-19 ရောဂါပေါ်ကူးစက်လာနိုင်တဲ့အန္တရာယ်ကိုတားဆီးဖို့အတွက်အချားမျိုးရွာတွေကဧည့်သည်တွေမန္တလေးပကြံကိုမလာရောက်နိုင်အောင်မန္တလေးတိုင်းတွင်ကဟိုတယ်တစ်ခုကဆောက်လုပ်ရေးလုပ်ငန်းအဝတ်အထည်ဆိုင်စတဲ့လုပ်ငန်းတွေနဲ့ခီးတဲ့ပို့ဆောင်ရေးရင်လိုင်းတွေဖျားဘူးရင်လိုင်းအလုံး AB 6ရက်ကနေ21ရက်နေ့ထိအဝင်အထွက်မလုပ်ကြဖို့မန္တလေးတိုင်းအစိုးရက AB 4ရက်နေ့ဆိုတဲ့အမိန့်ထုတ်လိုက်တာပါဒါပေမဲ့ကုန်တင်ရင်တွေကိုတော့ခွင့်ပြုထားပါတယ်ဒါဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကြီးအကျယ်ဖြစ်မလာစေဖို့ရည်ရွယ်တာဖြစ်တယ်လို့မန္တလေးမြို့တော်စီပင်သားရကော်မတီဝင်ဦးရဲမြတ်သူကပြောပါတယ
်ဒီလိုကျေးတော့ဆိုတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်ဖြစ်ရေကုန်သေးလို့မှာအဲဒါကြောင့်အဲ့ဒီဟာတွေကိုပဲကျွန်တော်တို့ကဖိုကပ်ဆုပ်ပြီးတော့ပါဆွဲကောင်းချနေတယ်ပါခုလောလောဆယ်ဒီနေ့ထွက်လာရင်အားမနေ့ကထွက်လာတဲ့အားလေးကြီးရည်ချက်ကတကြံကာလမှာပိတ်ရက်ကမနေ့လာနေရမှာဆိုတော့ကျွန်တော်တို့ hotel နဲ့အဲဒီကားကွင်းတွေအကုန်လုံးပိတ်ချပိုက်လာတယ်။သရောစီယာတူတွေကကျွန်တော်တို့ပြောရင်နားထောင်နေကျွန်တော်တို့မျိုးသားတွေကပေါ့နော်။ပြန်မှလည်းတူတော်တော်များစီယာတော်တော်များဘာမီးရတွေသိခဲ့ကြအောင်ပြည်လူတွေလည်းအများကြီးပဲ။နှစ်ပတ်ကိုကျွန်တော်တို့ကပိတ်ရက်ကြီးရည်ချက်ကတကြံနှင်းကိုကျွန်တော်တို့ကလာလေမှာကြောက်လို့ hotel နဲ့ကားကြီးတွေကိုကျွန်တော်တို့ကအဓိကပိတ်ခဲ့တာ။အဲဒီရိုးရမှာလည်းဝင်ပေါ်ကြောင့်အများကြီးပြန်သွားတယ်ဆိုတာမျိုးကြံကြောင်းကိုပြန်သွားတယ်ဆိုတာကျွန်တော်တို့ကအဖြစ်မှတ်နိုင်ဘူးလား
ဒီကဲမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကြံပွဲတွေမကျင်းပဖို့အစိုးရကညွှန်ကြားထားပြီးသားဖြစ်ပါတယ် AB 4ရက်နေ့ထုတ်ပြန်တဲ့သမရယုံကြေညာချက်တစ်ခုမှာတော့ရောဂါကူးစက်တဲ့ဆောင်းလာမှာဆိုးတဲ့အတွက်အစိုးရဝန်ကြီးဌာနအတီးတီးနဲ့ပြည်내တိုင်းအစိုးရတွေမှာလုပ်နေကြတဲ့ဝန်ထမ်းတွေကြံကာလလုံးဝဖြီးမထွက်ရဘူးလို့တားမြစ်လိုက်ပြီးနားရက်တွေကိုအစားပြန်ပေးမယ်လို့ကြေညာထားပါတယ်မန္တလေးတိုင်းအစိုးရရဲ့အခုကြေညာချက်မထွက်ခင်ကတည်းကလူများစုဝေးလို့ရှိတဲ့ကြောင်ဝိုင်းနေနဲ့မန္တလေးဈေးကြိုဈေးကြီးကိုလည်းကန့်တတ်တဲ့စီကန်းချက်တွေထုတ်ခဲ့တဲ့ကိစ္စမှာအောင်မြင်မှုတွေရခဲ့တယ်လို့ဦးရဲမြတ်သူကပြောပါတယ
်။တော်ဒီဈေးတွေဆိုလို့ရှိရင်လည်းကြောင်ဝိုင်းဆိုလို့ရှိရင်ဘယ်လောက်ထိလျှော့ချမလဲဆိုတဲ့ဟာကိုမူတည်သူတို့ရအောင်လျှော့ချပေးတယ်။ဈေးတွေဆိုလို့ရှိရင်လည်းတို့ဘယ်လိုပုံစံဖြစ်ချင်လဲ။အခုဈေးဆိုလို့ရှိရင်ဈေးကြိုကျွန်တော်ကပိတ်တာမဟုတ်ဘူး။အဲဒါဖွင့်ထားခြင်းနဲ့ရတယ်ပိတ်ချစေရတယ်။ဒါပေမဲ့တို့ပြောတဲ့ဓာတ်တွေကိုလိုက်တာမယ်ဆိုတော့တို့ကအဲ့လိုမျိုးပဲပြောတာ။အဲ့တော့မှတချို့လူတွေကမလာဘူးတချို့လူတွေကလာတယ်သူတို့ကအထဲတွေလိုတော့ပြိပြီပါအပြေပုံပဲဖွင့်ပါမယ်ဆိုပြီးကျွန်တော်အဲ့သူတို့ပြောတဲ့အချိန်မှာကျွန်တော်ကလိုက်ဆုပ်ပေးတာ
ကဘာမှာသာမကမြန်မာနိုင်ငံမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်စီးပွားရေးကဏ္ဍအသီးသီးထိခိုက်လာနေပါတယ်ဒါဟာအများကြီးတူရင်ဆိုင်လာတဲ့ကိစ္စမျိုးဒီကပ်ရောဂါအလွန်ကာလစီးပွားရေးနဲ့လမ်းပြန်ထူနိုင်ဖို့စူပေါင်းဖြေရှာဖို့လိုမယ်လို့ဦးရဲမြတ်သူကပြောပါတယ်
ကိုယ်တော်တို့ကဒီရန်သူတွေဝိုင်းနေတာပေါ့နော်ရန်သူတွေတော့ကပိုးတွေကိုဘလူးကာဝယ်မဲဆိုရဲဟာကိုအရင်စဉ်းစားနေတာလက်လုံးလက်စားအောက်ဆီဂျင်ကပိုးတို့ဖတ်ရောက်ပဲလာကျွန်တော်ကသိတယ်နောက်တစ်ချက်ကအဲ့ဒီဟာကပတ်သက်ပြီးတော့မှလူတွေက aggressive တွေကိုပြင်လာမယ် try တွေပိုများလာမယ်ဆိုတဲ့ဇာတ်လမ်းတွေလည်းရှိတယ်တကယ်တမ်းကျတော့ယောဂပိုးကတော့သိရင်သိသွားလိမ့်မယ်ရက်ချက်ရသွားလိမ့်မယ်ဒါပေမဲ့ဒီစီဝိုင်းနဲ့ပတ်သက်တဲ့ဟိုဟာကြီးနဲ့ပတ်သက်တဲ့ကိစ္စကြီးကပြန်တွက်လို့ပိုးကတော့သိတော့မတွက်ဘူးအခုကတဖြည်းတွေလည်းသူ့ပူနေသူသူအောင်များစွာရာထောင်ချီတဲ့လူကိုဘယ်လိုစားကဆက်ပြီးမလဲဆိုတဲ့ဟာ၄လို့အောက်ကလူတွေကလည်းသူ့ပူနေသူဈေးဝယ်မလာရင်တော့ပစ္စည်းဘယ်လိုဆက်ထုတ်မလဲဆိုတဲ့ဟာ၄လို့အဲ့တော့ဒါလေးဒီဟိုမုံမုံတိုင်းတိုက်ပြီးတော့ရေကြီးသွားလို့ငိုတိုင်းပြန်ပြောင်းလောက်တဲ့ဆိုတဲ့ plan ကတော့အများကြီးပေါ်တော့မှဖြစ်ခဲ့တဲ့ကြောင့်ပေါ့အဲ့ဒီလောက်လောက်စဉ်းစားရရင်တော့ကျွန်တော်ကာပါဖြစ်တယ်မဖြစ်ဘူးတော်ထက်နဲ့တင်းလောက်နဲ့တော့ပုံမှန်ပြဖြစ်ဖို့ကြောင့်သိရှိဘူးတန်တန်ရဲ့တကဘာလုံးမှာ
စနေနေ့မှာ COVID-19 လူနာနောက်ထပ်တစ်ယောက်မြန်မာနိုင်ငံမှာတွေ့ရှိတဲ့အတွက်အခုထိစုစုပေါင်း21ယောက်ရှိသွားပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။